မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း၃နှစ်နီးပါးကာလအတွင်းမှာနိုင်ငံရေးပြဿနာတွေကြားမှာသေဆုံးသူအမျိုးသမီးကရာဂဏန်းနဲ့ချီပြီးတော့ရှိနေတာကြောင့်လူခွင့်ရေးနဲ့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့သေဆုံးသူအမျိုးသမီးပေါင်း600ကျော်သွားပြီလို့ဖော်ပြထားပါတယ်။ဒီစည်းရင်းက2022ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးချိန်ကနေစပြီးတော့မှတ်တမ်းတင်ထားတဲ့ဂိမ်းကဏ္ဍဖြစ်ပါတယ်လို့တာဝန်ရှိသူတဦးကရှင်းပြပါတယ
်။အခုလက်ရှိကျွန်တော်တို့ရဲ့စည်းရင်းနေအရာပေါ့နော်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာဒီထိခိုက်သေဆုံးမှုကစုစုပေါင်းကျွန်တော်တို့4000ကျော်သွားပြီပေါ့နော်။အဲ့ဒီအချိန်မှာအမျိုးသမီးသေဆုံးမှုက600ကျော်ရှိတယ်ပေါ့။အဲ600ကျော်တဲ့မှာဒီစကိုင်းတိုင်းတွေကအမျိုးသမီးတည်ဆုံမှုက200ကျော်နဲ့အများဆုံးအဲ့တော့အမျိုးသမီးရဲ့မှာပထမအဦးဆုံးကြာဆုံးသွားတဲ့အမျိုးသမီးဆိုလို့ရှိရင်ဒါတကဘာလုံးကတည်တယ်ဒီလူပြည်တော်မှာကြာဆုံးသွားတဲ့ညတော်တွေခိုင်ပေါ့နော်သူရဲ့နောက်ပိုင်းမှာလည်းဒီတည်ဆုံမှုတွေကအရန်ကိုမြင့်တက်လာတယ်ပေါ့နော
် ABB ကလက်လန်းမီတလောက်စုဆောင်ထားတဲ့အချက်လက်တွေထက်လက်တွေမှာတည်ဆုံသူကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်အမျိုးသမီးတည်ဆုံမှုတွေထဲမှာတော့လက်နက်ကင်ပြိပခါတွေကြီးထွားနေတဲ့သခိုင်းတိုင်းမှာတွေ့ရတယ်လို့လည်းစစ်တမ်းမှာဖော်ပြပါရှိပါတယ်။တည်ဆုံမှုတွေနှစ်စဉ်တိုးလာနေရကနေ2022ခုနှစ်မှာ106ရောက်2022ခုနှစ်မှာ236ရောက်အခု2023ခုနှစ်ဇန်နဝါရီလကနေဒီကနေ့အထိဆိုရင်အမျိုးသမီးအယောက်290တည်ဆုံခဲ့ကြရတယ်လို့ဖော်ပြထားပါတယ်။ဒီလိုမျိုးထိခိုက်ဒဏ်ရာရတာတေဆုံးမှုတွေတိုးလာနေတာကစိုးရိမ်စရာအခြေအနေဖြစ်နေသလိုနောက်ထပ်တိုးလာနိုင်ပွဲရှိလာနိုင်တယ်လို့လည်း AABB ဘက်ကသုံးသပ်ပါတယ
်။အမျိုးသမီးတွေကလေးငယ်တွေဆိုတာကအရန်ကိုထိခိုက်တွေ့တဲ့သူတွေဖြစ်တယ်ပေါ့နော်။ဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဒီ gender based violence လောက်ခံရတဲ့ကိစ္စမျိုးတွေ၊နောက်ဒီမတရားတပ်ဖြတ်ခံရတဲ့ကိစ္စမျိုးတွေကနေရာအနှံ့မှာဟိုတတော်များကိုကြားနေရတယ်ပေါ့နော်။အဲ့တော့သူတို့အမျိုးသမီးတွေရဲ့ဒီလုံခြုံရေးကတော့ဟိုရှေ့ဆက်ပြီးတော့ပို့ပြီးတော့ဟိုစိုးဝါလာကြရပဲရှိတယ်ပေါ့
ABB ကထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလည်းသခိုင်းတိုင်းကလေးမျိုးနယ်မှာလုံခြုံရေးကိုအကြောင်းပြပြီးတော့ခေါ်ဆစ်ခံရတဲ့အမျိုးသမီးတူရိုက်နှက်စစ်ကြောမေးမြန်းခံရကနေတည်ဆုံခဲ့တာကိုလည်းဖော်ပြထားပါတယ် ABB လိုပဲနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုစစ်တမ်းကောက်နေတဲ့တခြားအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးကွန်ရက်ရဲ့အဆိုအရကလည်းမနေ့တုန်းကလည်းကချင်ပြည်နယ်မိုးကောက်မြို့မှာ PDF ကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့စီဆိုင်ပိုင်ရှင်အမျိုးသမီးတဦးဟာစစ်ကြောရေးမှာရိုက်နှက်စစ်ဆေးခံရလို့တေဆုံးခဲ့တယ်လို့ပြောပါတယ်။ဒီလိုတေဆုံးမှုတွေနဲ့ကိန်းဂဏန်းအချက်လက်တွေကိုတော့ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။စစ်ကောင်စီရဲ့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်နဲ့တပ်ဆိုင်ရာပြည်နယ်တွေရဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေကို BOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB တွဲဖက်အထွေထွေအတင်းရေးမှုမနန်းမိုးမိုးကတော့စစ်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်တေဆုံးရတာအပြင်နှိမ့်မတ်နှိပ်စက်ခံရပြီးတော့တေဆုံးတဲ့အမျိုးသမီးဥယေဟာလည်းတိတိတသာတိုးလာနေတယ်လို့ပြောပါတယ်
။တဲမပြည့်သေးတဲ့အမျိုးသမီးတွေအပါအဝင်ကိုဒါအုပ်စုတွေအုပ်စုလိုက်မတင်းကျင်းတက်ဖြတ်တာတွေဒီအချင်းလက်လက်ဟိုမီးချိုတက်ဖြတ်တာတွေဒီခေါင်းကိုဒီတက်တဲ့ဟိုပစ်တက်တာမျိုးတွေပေါ့ခန္ဓာကိုယ်တွေကိုအစိမ့်စိမ့်အပိုင်းပိုင်းတွေဖြစ်တဲ့အထီးကိုဒါခုတ်တက်တာမျိုးတွေပေါ့နော်အဲ့ဒီခါတွေကဒီအကျံဖက်စစ်တားအနေနဲ့တကယ့်ကိုကြဲကြဲပြန်ပြန်နဲ့ကျူးလို့နေတာကိုကျွန်မတို့တွေ့ရတယ်ပေါ့နော်အာလက်ရှိမှာဒီအမျိုးသမီးတွေရဲ့လုံခြုံရေးလို့ပြောမယ်ဆိုရင်ကျွန်မတို့ကဒီလုံခြုံရေးရဲ့စင်ပေါ်မှုကအမြင့်ဆုံးကိုရောက်ရှိနေတယ်လို့ကျွန်မတို့ပြောလို့ရတယ်ပေါ့နော်ပုံစံမျိုးမျိုးနဲ့အကျံဖက်ခံနေရတယ်အချင်းချောက်မှုတွေကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ကြုံနေရတယ်ပေါ့နော
်ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာWIWM ရဲ့အစီရင်ခံစာမှာဆိုရင်လေစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြီးထွားလာတာကိုဖော်ပြထားပါတယ်။အမျိုးသမီးတွေအပြင်တခြားသူတွေအပေါ်မှာပါလိမ်မိုင်းဆိုင်ရာစော်ကားတာနဲ့တခြားဆူဆူဝါဝါကျူးလွန်မှုတွေကိုခိုင်မာတဲ့အထောက်အထားတွေစုဆောင်းရရှိထားတယ်လို့ WIWM ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျန်ကလည်းကုလသမဂ္ဂလူ့ခွင့်ကောင်စီမှာတင်ပြခဲ့ပါတယ်ရှင်။